ဒီကနေ့နားဆင်ရမှာကတော့ဆဆန်းလွင်ရဲ့ဘဝပုံရိပ်ကဏ္ဍဖြစ်ပါတယ
်ချစ်စွာသောသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ခင်ဗျာလူတိုင်းဟာပူပင်သောကတွေစိတ်ဖိစီးမှုတွေဘယ်ခံစားကျင်ကြမလဲပျော်ရွှင်ကြည်နူးရွှင်မြူးအားရစရာစိတ်တွက်ကြစရာတွေပဲလူလူလာလာလက်ခံကျင်ကြတာကိုရုံရင်းကြမ်းတမ်းတဲ့စကားကိုဘယ်သူကြားကျင်ပါမလဲအဲ့ဒီတော့ခုတစ်ပတ်ဆင်ကျင်စရာတင်ပြလူတာကစကားလက်ဆောင်ဆိုတဲ့အချက်ပဲနော်
ကြောင်မို့အမြဲတည်းရှိပါစေဒီကဘာလေးပေါ်အပေါင်းဝေကဲသောနေရက်ကိုตาရလေးမဲ့ချစ်ရှိခဲ့ပြီပဲ
ကြမ်းတမ်းတဲ့စကားဆိုတာဒေါသအမျက်ကိုနှိုးဆော်တက်တယ်လို့ရှိနေပြီးဖြင်းညင်းနူးညံ့တိမ်မွေးတဲ့စကားကိုပြောနိုင်ခဲ့ရင်အမျက်ဒေါသဟာကြက်ပြောက်ငှက်ပြောက်ဆိုသလိုနေကြည်လာလို့ကွယ်ပြောက်ရှာတဲ့နှင်းဆက်လေးတွေလိုဖြစ်မှာပါပဲကြည့်လေရေမြိတ်ရှင်ကအထင်လွဲလို့အသက်ဘေးကကင်းဝေးရအောင်ရှောင်ခွာထွက်ပြေးနေရသူတယောက်ရဲ့တစ်ချိန်ကတိုင်းပြည်နဲ့လူမျိုးအပေါ်ကောင်းခဲ့တာကိုမငဲ့ကွက်မျက်ွယ်ပြုတ်လှစ်လျူရှုပြီးဒေါသတကြီးနဲ့တုံ့ပြန်ဆက်ဆံခဲ့မိတာကိုဒီလိုပဲနော်နေပါနေချိန်မျိုးမှာမရှိခိုးနှိုးမလှဆုံးမျိုးဆိုသလိုမြေနဲ့ရာလှန်ဆိုင်ချင်ကြတာပဲမဟုတ်လားခံရတဲ့ဘက်ကိုလည်းကြည့်နော်ကိုလည်းဒီအခြေအနေမျိုးမှာတစ်ခုခုကိုလက်တုံ့ပြန်မိမှာပဲအခုလဲစကားကြကြချင်းရမ်းပုံမိကြဒေါသပေါက်ကွဲခဲ့တာကြောင့်စိတ်အနှောက်ယှက်ဖြစ်ရှေ့နောက်မကြည့်တော့ပဲလည်းရဲ့ဆက်ရဲ့နဲ့အမားကျူးမိဖို့ဖြစ်လာရတော့တာပဲပေါ့ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်သူတင်ကိုတင်အကျိတ်အနေဖြင့်ပြဿနာရှိလာချိန်မှာမမားတံမမားရလီအောင်ကို့လူအမားကတခြားဆက်နွယ်နေသူတွေကိုပါထိခိုက်မှာဆိုလို့အခြေအနေကိုကြိုတင်ကာကွယ်နိုင်ဖို့တားဆီးတဲ့သူရဲ့စကားကြောင့်အချိန်မီပြင်ဆင်နိုင်ခဲ့သလိုဒေါသကြီးစွာဆက်ဆံခဲ့သူရဲ့ဇနီးတယ်စီကနူးညံ့တိမ်မွေးတဲ့စကားဟာအသွားထက်တဲ့ဓာတ်လူအရာရာကိုပိုင်းခြားသိမြင်နိုင်စေခဲ့တယ်လေတခါတခါမှာတော့နှကန်းထက်ကဓာသွားဆိုသလိုစကားအသုံးအနှုန်းတွေဟာဓာသွားထက်ပိုပြီးနာကျင်ဆူးရှစေတတ်တာမို့တခြားသူတယောက်ယောက်ကိုထိခိုက်နာကျင်သွားစေတတ်တဲ့အသုံးအနှုန်းတွေနဲ့မပြောမိမဆိုမိအောင်အမဲရှောင်မှဖြစ်မယ်နော်ကိုကိုတသက်တာတောကပေးတဲ့သူမျိုးနဲ့ပြန်ဆုံဘူးပါသလားတခါတုန်းကဒီလိုမျိုးဖြစ်ခဲ့ဘူးပါတယ်တွေ့ရတင်ချိုင်းဓာမဆိုင်ဆိုတဲ့သဘောမျိုးပေါ့လေဒါပေမဲ့အချိန်ကာလကရင့်ကျက်မှုကိုဖြစ်စေသလားလို့တွေးစရာရှိလာပြန်ရောပြန်တွေ့ကြခိုက်မှာတယောက်ကိုတယောက်ရံမရှာပဲအကျဉ်းနာပေးနေကြလို့ပဲပေါ့နေကောင်းလားဘာလားစကားပြောဖြစ်ကြရင်အချင်းချင်းကိုနားလည်မှုပေးနေကြလို့ပဲပေါ့တကယ်တော့အရာဟာချူတာတဲ့စကားပြောဖြစ်ကြတာကြောင့်ပါပြေလည်နိုင်စရာစကားနဲ့အစပြုနိုင်ခဲ့လို့ပါပဲ ြေကွဲဝမ်းနေနေခြင်းဆိုးရင်ပူပန်နေရခြင်းကြောက်ရွံ့ဆိုးထိတ်ရခြင်းဝမ်းနေအားငယ်နေရခြင်းမျိုးတွေမှာလူချင်းတောင့်တနေတဲ့အရာတစ်ခုကိုရလိုက်တာဟာအင်မတန်ကြည်နူးရွှင်မြူးမှုကိုဖြစ်စေပါတယ်စဉ်းစားကြည့်ပါညအချိန်အမောင်ရိတ်ထဲမှာသူတွေကိုထိန်းကျောင်းနေကြရှာတဲ့လူတစုဘိုးဘေးတွေကလည်းလက်ဆင့်ကမ်းပြောလာတဲ့အကြောင်းတွေကိုပြန်ပြောင်းပြောကြရင်နစ်မျောနေခိုက်ဘုံဆိုတိတ်ပြီးထင်ရှားထုံတောက်တဲ့အလင်းရောင်ပေါ်လာတော့မလန့်ပဲနေမလားသူသူကိုကိုရုတ်တရက်ဆိုတော့လန့်ဖြန့်သွားမှာပါပဲဒါပေမဲ့အဲ့ဒီအလင်းရဲ့နောက်ထွက်ပေါ်လာခဲ့တဲ့သူတို့အတွက်သတင်းစကားကြားရပါတယ်ဟုတ်မှလည်းလှုပ်ဆန်းပါလို့သူတို့မငင်းပါဘူးကြမ်းစကားကပြောခဲ့တဲ့အတိုင်းပဲနွားဆက်ခွက်ထဲမှာတွေ့ရမယ်ပေါ့အဲ့ဒီတော့မနေတာအဖြေရှာကြည့်တော့တကယ်ပါဖေခွာမရတဲ့အသည့်နဲ့ပီတိဖုံးနေတဲ့နှလုံးသားတွေကကြွယ်ဝှက်မထားနိုင်ပဲနေရာအနှံ့သတင်းကောင်းကိုဖြတ်လို့စကားလက်ဆောင်ပါခဲ့ကြတာပေါ့လုပ်ငန်းခွင်ထဲမှာရှိနေချိန်မှာလဲတစုံတယောက်စီကသတင်းစကားရတတ်ပါတယ်အခုလဲတငါလုပ်ငန်းနဲ့နေဝင်မိုးချုပ်အလုပ်လုပ်ရင်းအသက်မွေးဝမ်းကြောင်းရတဲ့အကိုစီကညီဖြစ်သူကသတင်းစကားတစ်ခုပေးလာတယ်ဟုတ်တယ်နော်အကိုကြီးအဖအရာဆိုသလိုမိသားစုအရေးအတွက်အချိန်ပေးရုန်းကန်နေရတော့အပြင်လောကနဲ့ကင်းကွာနေချိန်မှာညီငယ်စီကနေဟေးငါတို့တွေအနစ်နဲ့အလလာစောင့်မြော်နေခဲ့သူကိုငါတွေ့ခဲ့တယ်ဒါတော့ငါတို့ဆရာကပြောပြလို့ပေါ့သူ့အကြည့်ကထူးခြားတယ်မင်းတွေ့ချင်ရင်ငါပို့ပေးမယ်ပေါ့ကဲစဉ်းစားကြည့်ပါသူတယောက်ထဲမဟုတ်တမျိုးသားလုံးကငန်းလင်စောင့်မျှော်နေခဲ့ရတဲ့သူကိုဘသူမတွေ့ချင်ပဲရှိမှလဲဘသူမသိချင်ပဲရှိမှလဲဒါကြောင့်တွေ့ရသိရအောင်လိုက်ကြည့်မိတဲ့အထိတွန်းအားပြီးဆွမ်းဆောင်နိုင်ဆွမ်းတဲ့စကားပါပဲဒါတော့မှတချို့လူတွေကမင်းဟာကမဖြစ်နိုင်ဘူးထင်တယ်လို့ပြောခဲ့ကြသေးတယ်။ဘာကြောင့်လဲဆိုတော့မယုံဘူးအထင်မကြီးဘူးလေ။မိတ်ဆွေစီကနေဟေးငါတို့ရဲ့ရှေးဘိုးဘေးတွေပြောကြဆိုကြတယ်လို့မှတ်တမ်းတင်ရေးသားထားခဲ့တဲ့စာထဲကအတိုင်းပဲငါတို့မျှော်လင့်စောင့်စားနေတဲ့သူကိုကိုယ်တိုင်မျက်စိနဲ့မြင်ပြီးလို့ပြောခဲ့တာကိုအဲ့ဒီနောက်လိုက်ပြီးကြည့်တော့မှသူ့မိတ်ဆွေပြောတာထက်ပိုပြီးအံ့ဩဖို့ကောင်းတဲ့အကြောင်းအချက်တွေမြင်ရပါတော့တယ်။ဒုက္ခဆိုတာကိုယ်တိုင်ကြုံဘူးမှသိကြမှာပါတချိန်ကဆိုကြေကွဲနေုံမကကြောက်ရွံ့နေကြတဲ့လူတစုငါတို့ကလည်းအပြစ်ရှာပြီးဖမ်းဆီးအောင်မလားဆိုတဲ့အတွေးနဲ့တကားပိတ်တိတ်တဆိတ်ရှိနေကြချိန်မှာတကားခောက်တန်ကြားကြရတယ်အဲ့ဒီတော့ကြောက်ရွံ့စိုးရိမ်မှုဝမ်းမြောက်မှုတွေနဲ့ပြည့်နေတဲ့သူတို့မိတ်ဆွေမိန်းမသားတယောက်ကိုတွေးလိုက်ရတယ်သူစီကနေသူတို့ချစ်ခင်အားကိုးတဲ့အရှင်ဟာသူပြောဆိုမိန့်ကြားခဲ့တယ်လို့ပဲမတည်ပဲထမြောက်ခဲ့တာကိုကိုယ်တိုင်မျက်စိနဲ့မြင်ရတာနဲ့မှားလိုက်တဲ့စကားတွေပြောပြတာပေါ့အဲ့ဒီတော့မှဟုတ်ပြီသားပဲသူပြောခဲ့တာပဲအမှန်ပါပဲလားလို့ဝေခွဲမရကြေကွဲနေကြတဲ့ကြားကပြုံးနိုင်ပြောနိုင်ပါတော့တယ်ကိုယ်တိုင်တခြားလူတယောက်စီကနေစကားလက်ဆောင်ရဘူးပါသလားဘလို့ခံစားမိပါသလဲစကားလက်ဆောင်ဆိုတော့ကြည်နူးစရာပဲပေါ့နော်ဒါမှမဟုတ်သူများအတွက်ကိုယ်တိုင်ကရောစကားလက်ဆောင်ပါဘူးပါသလားဟေးမင်းစာမဝဲအောင်တဲ့ဂုံတူးသုံးခုတောင်မှငါမင်းအတွက်ကြီးခဲ့ပြီးပြီဝမ်းတာတဲ့ဂုံယူပါတယ်လို့ကြားလိုက်ရင်ဘလောက်ပျော်လိုက်မလဲနော်အသက်ရှင်ကြတော့ရှင်ပြုံးကြည်သာရှိကြပါရင်တပားသူကိုနှစ်လူဖွဲ့ရာပြုဖို့ရာကစကားလက်ဆောင်ပါရအောင်နော်သူများအပြောကိုကိုကူးဆက်ပျော်သည့်ရက်ကိုရယူလူချင်းပိုင်ဆိုင်ဖို့အရေးစိတ်မှာတွေးလို့မနေအားထုတ်ကြပါစို့ဒေါတာရှင်များစိတ်ချမ်းသာခြင်းခန္ဓာရဲ့ကျန်းမာခြင်းများနဲ့ပြေဝဆုံးဝင်နိုင်ကြပါစေ